မစက်ကောင်စီကဖန်တီးလိုက်တဲ့အတားအဆီးတွေဟာပြည်တွင်းစစ်နဲ့မတီးမငြိမ်းအကောအကွယ်ပြားပြားဖြစ်နေတဲ့နိုင်ငံကိုငြင်းငြင်းရရှိဖို့ပိတ်ဆို့နေတာကြောင့်အာဆီယံအနေနဲ့မြန်မာနိုင်ငံကိုပို့ပြီးပြင်းပြင်းထန်ထန်အရေးယူဖို့မလေးရှားကတနင်္လာနေ့ကတောင်းဆိုလိုက်ပါတယ်ထိပ်သီးခေါင်းဆောင်တွေမတွေ့ဆုံပြီးအာဆီယံနိုင်ငံကြားရေးဝန်ကြီးတွေကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာတနင်္လာနေ့ကတွေ့ဆုံခဲ့ပြီးတဲ့နောက်မလေးရှားနိုင်ငံကြားရေးဝန်ကြီးကပြောနေကြမဟုတ်တဲ့ဒုံးတိတိတောင်းဆိုချက်ကိုသတင်းတောက်တွေနဲ့ပြောလိုက်တာပါစစ်ကောင်စီဘော်ပြင်းထန်ထိရောက်တဲ့အရေးယူဆောင်ရွက်ချက်တွေမချမှတ်ဖက်ဒီအတိုင်းဆက်သွားနေဖို့ခွင့်မပြုသင့်ဘူးလို့မလေးရှားနဲ့တခြားတိုင်းပြည်တွေကသူတို့အမြင်ကိုပြောထားခဲ့ပြီးပါပြီလို့မလေးရှားနိုင်ငံရဲ့ဝန်ကြီးဇမ်ဘရီအဗ်ဒူကာဒါကပြောပါတယ်သဘောတူမျှချက်၅ရပ်လို့သိကြတဲ့အကြမ်းဖက်တိုက်ခိုက်တာတွေရပ်ပြီးအားလုံးပါဝင်ဆွေးနွေးကြဖို့တောင်းဆိုထားတဲ့အာဆီယံရဲ့ငြိမ်းချမ်းရေးအစီအစဉ်ကိုစစ်ကောင်စီကပိတ်ဆို့ထားတာကြောင့်အကောင့်ထဲပေါ်မြတ်ဖြစ်နေတာကိုမလေးရှားနိုင်ငံရဲ့ဝန်ကြီးကညင်ညွန်းပြောဆိုသွားတာဖြစ်ပါတယ်ဒီနေ့ဆော့ပိုင်းတုံးကလည်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်နိုမာဆူဒီကခုလာမယ့်အပတ်ထိပ်သီးအစည်းအဝေးမှာမြန်မာရေးပြန်လည်သုံးသပ်ချက်ကိုတင်ပြမယ်လို့အာဆီယံဥက္ကဋ္ဌအဖြစ်အဖွဲ့မင်ကွန်မှာအဒီတုံးကပြောခဲ့ပါသေးတယ်။မြန်မာနိုင်ငံမှာငြိမ်းချမ်းပြီးရေရှိခံတဲ့အဖြစ်အပျက်ကိုရရှိမှသာအာဆီယံဟာအင်ပြေအပြင်းနဲ့ရှေ့ဆက်သွားနိုင်မှာဖြစ်တယ်လို့မာဆူဒီကဆိုပါတယ်။ဒါပေမဲ့စစ်ကောင်စီကတော့ပြောသမျှမကြားသလိုစွန့်ဝနေသလိုစကားပြောဖို့တွန်းဆုတ်နေကြတာပါ။ဒီပတ်ဗုဒ္ဓနဲ့ကြာတာပြည်နေတွေမှာတော့အာဆီယံထိပ်သီးခေါင်းဆောင်တွေဟာအမေရိကန်ဒုတိယသမ္မတကမ်လာဟဲရစ်တရုတ်ဝန်ကြီးချုပ်လီချန်ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂျီလက်ဗရော့ဖ်တို့အပါအဝင်ဂျပန်တောင်ကိုရီးယားနဲ့ဩစတြေးလျခေါင်းဆောင်တွေနဲ့ပါဆွေးနွေးကြမှာဖြစ်ပါတယ်